ဧပြီလ26ရက်တောက်ကြနေညနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ရင်ဂျာဒုက္ခသည်ရေရေရှည်တည်တတ်တဲ့အဖြစ်ရှာဖို့ကြိုးစားတဲ့နေရာမှာထိုင်းနိုင်ငံကကူညီသွားမယ်လို့ထိုင်းဝန်ကြီးချုပ်စရတာသာဗီစင်ကပြောပါရယ်ဒီကနေ့ဒီဘန်ကောက်မြို့တော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကိုလက်ခံကြိုဆိုတဲ့အခမ်းအနားတွေမှာသူကအဲ့ဒါလိုပြောဆိုသွားတာပ
ါ Thailand appreciates Bangladesh's role in providing humanitarian assistance
2019ခုနှစ်ကတည်းကနေရက်ဆွန့်ခွာခဲ့တဲ့ရင်ဂျာဒုက္ခသည်တွေကိုလက်ခံပြီးလူသားချင်းစာနာမှုကူညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကိုကျေးဇူးတင်နားလည်မိတဲ့အကြောင်းထိုင်းနိုင်ငံအနေနဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ခံပံ့ပိုးပေးခဲ့တဲ့အကြောင်းနဲ့ဒီပြဿနာရေရှည်အဖြေရှာနိုင်အောင်ကူညီသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုသွားတာပါထိုင်းဝန်ကြီးချုပ်သာဗီစင်ရဲ့ဖိတ်ကြားချက်အရဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဟာပြီးခဲ့တဲ့ပုံထူးနေ့ကတည်းက6ရက်ကြာထိုင်းနိုင်ငံကိုရောက်နေတာပါနိုင်ငံခြားကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုကျန်းမာရေးဝန်ဆောင်မှုခီးသွွားလုပ်ငန်းကာကွယ်ရေးစတဲ့ဒီအကြောင်းအရာမျိုးစုံကိုဆွေးနွေးခဲ့ကြသလိုလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးဆစ်ဆက်ညှိနှိုင်းမှုတွေစတင်နိုင်ခဲ့တဲ့အကြောင်းခေါင်းဆောင်တို့ကပြောပါတယ်ဒါအပြင်17နှစ်အတွင်းမှာဘင်္ဂလားဒေ့ရှ်ခေါင်းဆောင်တို့ထိုင်းနိုင်ငံကိုပထမဆုံးအကြိမ်လာရောက်တာဖြစ်ပါတယ်ရှင်